ကချင်ပြည်နယ်မြို့တော်မြို့ကြီးနားနဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ဆန္ဒပေါ်ထွန်းမှုမှာမနေ့ကလောက်အင်အားမများပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့စားဆီးမှုတွေကတော့ရှိနေတာပါ။ဒီကနေ့မြို့ကြီးနားမြို့ဆန္ဒပြပွဲမှာတော့လူငယ်တွေမော်တော်ဆိုင်ကစီးနှင်းဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့စားဆီးမှုအတွင်းလူတယောက်ဖမ်းခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်သူကပြောပါတယ
်။နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဆိုင်ကနဲ့စီးနှင်းလေတာရှိတယ်။ဆိုင်ကနဲ့ပဲဆန္ဒပြတယ်ပေါ့ဗျာ။အဲဒီဟာကိုဒီရဲ့အီစီကားနဲ့ဆိုင်ကနဲ့လိုက်ပါလေးကွာနဲ့ပြစ်တယ်ကားနဲ့လိုက်တိုက်တယ်ဖွားစည်းခံရတာကြတော့ဒီကားတစ်စီးကဒီလူတွေကတယောက်ကအဲ့မှာဟိုရဲတွေကလိုက်ပြီးတော့ကားနဲ့လိုက်တိုက်လို့လေးကွာနဲ့ပြစ်လို့မလို့ဆိုတော့စနားကြတဲ့လူတွေကြားထဲမှာဆိုတော့ကြားဝင်ပြီးတော့ခံပေးလိုက်တာကားနဲ့အဲ့ဒီဟာတော့ရဲတွေကမှုဖွင့်မယ်ဆိုမှတော့ဘုလိုပဲမှတ်နေမှာတော့နေရတယ်မှတ်နေရခါပါ
မနေ့ကပြည်ကြီးနားမြို့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်နဲ့ပြစ်ခတ်နိုင်နေမှုကြောင့်လူငါးဦးစီးခိုက်တန်ရာရရှိခဲ့သလို80ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဖမ်းဆီးချင်းခံရတဲ့သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်လူ80ကျော်ပြန်လည်လွတ်မြောက်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြာကပြောပါတယ
်။မနေ့ဖမ်းသွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့လုပ်ပေးဖို့အတွက်ကျွန်တော်တို့လည်းဒီမှာဒီမှန်ကောင်းစီတို့ရအဖွဲ့ဖို့လေအဲ့ဒါကိုကျွန်တော်တင်ပြရတယ်။ဒီမဲ့တက်ဆိုင်ရဟိုပြအကြောင်းစာဒီမှာမနေ့ကပြန်ပေးလာတယ်။အဲမနေ့ကအလုံး54ရောက်လွတ်လာတယ်တွေ့ရတယ်။သူတို့ပြင်းရဆိုပိုးရလို့ကြာတာတော့ပြော
ကြီးကြီးနာပါဝင်တခြားမိုးညင်းပူတာအိုစတဲ့မြို့တွေကအရေးခင်းကာလတွင်အဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့ဆက်လက်ညှိနှိုင်းနေစေလို့ဥလမိုင်ကွန်ကြာကဆိုပါတယ်။အလားတူမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့ဆန္ဒပေါ်ဆုံးမှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကြောင်းသားတပိတ်ကောင်းဆောင်သူကပြောပါတယ်။
ဒီကတော့ကျန်ခွန်ဆုပ်စဲလိုပုံစံမျိုးသဘောမျိုးပါပဲကျွန်တော်စိတ်တိုက်ကြီးမတွေ့ကြဘူးပြီးတော့လမ်းကြောင်းတွေနဲ့တကူတကဲမတွေ့ကြဘူးသူကနီးရဲနီးရဲလေးပြင်လို့နေလို့ပြရတဲ့သဘောပဲရှိတာဘာမှလည်းပြေကမ်းမှုမရှိပါဘူးဒီနေ့ကတော့ခန်းခန့်ရတယ်ကြအရှင်မြိုင်တီရီမှာပေါ့နော်ထိုင်တဲ့လူတွေကဒီ9ရက်ထက်မနေတော့ခန်းခန့်ရတယ်ရှိပါက
ြမနေ့ကမော်လမြိုင်မြို့တွင်ဆန္ဒပြမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးသနတ်တင်နဲ့တပိတ်ဖြိုခွင်းမှုတွင်လူသူဦးတိတ်ဆုံးခဲ့ပြီးအများပြားဆန္ဒရရှိခဲ့တယ်လို့အဆိုပါចောင်းသားတပိတ်ကောင်းဆောင်သူကပဲဆက်ပြောပါတယ်
ဒီနေ့ကဒီဆုံးမှုကတော့တရားပေါ့နော်ဒီလိုတော့သူအာဒီဝါချပါနော် इसके सलाम ဆိုတော့ इसके तो रहने ही आदि वा चार နောက်တရားကတော့ထက်ထိတာကတော့အချင်းများတော့ပြောလို့မရဘူးပေါ့နော်ခီကဲဒီကတော့30ကျော်40လီပါအလောက်ခီကဲမှုဖြစ်တယ
်မနေ့ကတနင်္ဂနွေလုံးအတိုင်းတာနဲ့ဆန္ဒပြသပိတ်မှောက်ခဲ့ရမှာရန်ကုန်မန္တလေးမုံရွာမော်လမြိုင်သဝယ်မြို့တွေကသပိတ်စိတ်ကြောင်းဖြိုခွင်းခံရမှုမှာအနည်းဆုံး20ဦးစိတ်ဆုံးမှုရှိခဲ့ပါတယ်ခင်ဗျာ